kitchen data နဲ့မြန်မာပြည်တော်မှာတက်မတော်ရဲ့ထိုးစစ်တွေရပ်ဆိုင်းဖို့အတွက်မြစ်ကြီးနားမြို့မှာလူပေါင်းတန်းနဲ့ချီပီစီတန်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ kitchen ၊ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးနိုင်ငံရေးသုံးသပ်သူတွေကဒီတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်လက်နက်ကင်တပ်တွေကြားမှာနယ်နိမိတ်တိကျသတ်မှတ်ဖို့နဲ့အပြန်အလှန်ယုံကြည်ဖို့အရေးကြီးတဲ့အကြောင်းကိုပြောကြပါတယ်။ဒီသတင်းကို VOA သတင်းတောက်ရဲ့ဒီလိုမြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားဦးနားဆင်ပါရှင
်ဟုတ်ကဲ့အခုကြားရတဲ့အတန်တွေကတော့ချင်းပြင်းနဲ့မြစ်ကြီးနားမျိုးကပြည်သူတွေတောင်းဆိုနေကြတဲ့အတန်ဖြစ်ပါတယ်အဓိကတောင်းဆိုတာကတနင်္ဂနွေလုံးထိုးစစ်တွေရပ်ဆိုင်းဖို့နိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့နိုင်ငံရေးပြည်ထနာမပြေလည်သူ့အကြီးစားစီမံကိန်းတွေရပ်ဆိုင်းဖို့နဲ့ကချင်ပြည်နယ်မှာဖက်ဒရယ်စနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့ဆိုတာတွေဖြစ်ပါတယ်။ဒီဆန္ဒပြပွဲကိုမနက်9နာရီလောက်ကနေ17နာရီလောက်အထိကျင်းပခဲ့ကြပြီးလူတောင်းနဲ့ချီပြီးတက်ရောက်ခဲ့တယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ကိုစတီဗင်နော်အောင်ကပြောပါတယ
်။လူအလုံးတော့မချင်းနာလမ်းကတော့တော့ရှည်တဲ့အကွက်အကောက်ခုတော့မလမ်းချောက်တမသက်သက်ချင်းထွက်တဲ့မနောကွင်းမှာတော့မလူမကုန်သေးတာဟာတွေ့ရတာလမ်းချောက်။အဲ့တော့ခန့်မှန်းချေဖို့တော့လေတောင်းနဲ့ငါးတောင်းဝင်ချင်မှရှိမယ်လို့ခမန်းကြတဲ့အလုံးက
ဒီကနေ့ဆန္ဒပြပွဲမှာနိုင်ငံရေးဘာသာရေးအသင်းဖွဲ့တွေနဲ့လူမှုဖွဲ့စည်းတွေရဲ့တိုက်တွန်းချက်အရာကချင်ဒေသမှာသာမကမြန်မာပြည်ဝန်ထိုးစစ်တွေရပ်ဆိုင်းဖို့အတွက်တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဦးခတ်ထိန်နံကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအပေါ်အခုလိုတုံ့သက်ပါတယ်
ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးကလက်နက်ကင်တဲ့အဖွဲ့အစည်းတွေဆုံးဖြတ်ပြီးတော့သူတို့ကိုယ်တိုင်ရမှာပဲရက်စေးမှာပေါ့ဒီဘိုင်လက်ရှယ်ထုတ်ထားတဲ့နေရာမှာကကိုယ်နေရာကိုနေကြဖို့သွားဖို့လာဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်အကြောင်းကြားဖို့ဆိုတဲ့ဟာတွေကအဖွဲ့တိုင်းအဖွဲ့တိုင်းကသဘောတူလက်မှတ်ရေးထိုးကြအားပြီးသားဖြစ်ပါတယ်ဘိုင်လက်ရှယ်အနေနဲ့ပေါ့ဒါပေမဲ့ဒီနေ့ပြန်ကြည့်ရင်သဘောတူထားတဲ့လက်မှတ်ထိုးထားတဲ့အနေအထားတွေကိုလိုက်လာတဲ့နေရာမှာအားနေလို့ဖြစ်တာလဲအချက်တစ်ချက်ပါတယ
်။ဦးခတ်ထိန်နံဟာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြား2012ခုနှစ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်နှစ်ဖက်ဆွေးနွေးပွဲတွေမှာတောက်လျှောက်ပါဝင်ခဲ့သူဖြစ်ပြီးဒီဆွေးနွေးပွဲတွေမှာနှစ်ဖက်တပ်အကြားနေမြေသတ်မှတ်တာတွေအကြောင်းကြားပြီးဖြတ်တန်းဖို့သဘောတူတာတွေရှိခဲ့တယ်လို့လည်းပြောပါတယ်။ငင်းချင်းရင်းနဲ့လူမှုတရားမျှတမှုဖော်ဆောင်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာတောင်းထွန်းကလည်းနေမြေတတ်မှတ်မှုမှာအားနည်းချက်တွေရှိနေကြောင်းထောက်ပြပါတယ်။တစ်ဆက်တည်းမှာပဲပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီတွေကိုပြန်လည်သုံးသပ်ဖို့လိုကြောင်းလည်းပြောပါတယ
်။ဒီကျွန်တော်တို့အပြစ်ခတ်ရက်စဲစောင့်ကြည့်ရေးကော်မတီတွေမှာလက်ရှိလက်နက်ကင်ပြည်ပခါမှာပါတဲ့လူတွေရင်မခရဲနဲ့နော်ဒီကုလသမဂ္ဂလို့ဒိုမုံ EU ကအာဆီယံကမြန်မာနိုင်ငံရဲ့မိတ်ဆွေများအဖွဲ့လားUN ကအဲ့ဒီကဒူရီနဲ့ကျွန်တော်တို့စောင့်ကြည့်ရတာတွေကိုထားတင်လာငင်းငယ်ရေးကိုတကယ်လေးနဲ့မယ်ဆိုရင်တော့အဲပြီးခဲ့တဲ့ဖြစ်စဉ်တွေကိုသုံးသပ်ပြီးတော့ပေါ့နော်အဲဒါပြန်လုပ်တင်တယ်လို့မြင်ပါတယ
်ဒါအပြင်နှစ်ဖက်အကျိုးစီးပွားနဲ့ပတ်သက်တဲ့တယံစာတထုတ်ပုံမှုတွေကိုလည်းရပ်ဆိုင်းဖို့လိုအပ်ကြောင်းထောက်ပြပါတယ
်ဒီနေ့ဒီတင်းကျုပ်မှုတွေကဘာတွေနဲ့သွားဆက်ဆိုင်လဲဆိုတော့ဒီစီးပွားရေးအကျိုးစီးပွားအကျိုးမြတ်တွေပေါ့ဒီဟာကတယံစာတလည်းဖြစ်ရင်ဖြစ်မယ်သို့မဟုတ်ဒီကုံသွေးကြီးနဲ့သက်ဆိုင်တဲ့အကောက်ဂိတ်တွေလည်းဖြစ်ရင်ဖြစ်မှာပေါ့ဒါတွေကိုထိန်းချုပ်ဖို့ကြိုးစားမှုကြောင့်လည်းဖြစ်နိုင်ပါတယ်အဲဒါကြောင့်မလို့တကယ်ငြိမ်းချမ်းရေးကိုရှေ့ကိုတိုးတက်ဖို့ဆိုရင်တော့ဒီပြိပက္ခဖြစ်ပွားခဲ့တဲ့ area ဒေသတွေမှာဒီတယံစာတဒုဖော်မှုတွေဒါတွေကိုကျွန်တော်နှစ်ဖက်စလုံးကနေပြီးတော့ရပ်ဆိုင်းထားဖို့ပေါ့
တန်းသားလက်နက်ကိုင်အဖွဲ့တွေကတယံဇာတာနဲ့အကောက်ခွန်ဂိတ်တွေအပေါ်ရက်တည်နေရတယ်ဆိုရင်ဒီအတွက်ပြည်တော်စုလွတ်တော်မှာငင်းချင်းရင်ရံပုံငွေတီးတန့်ထားရှိဆောင်ရွက်ဖို့လဲလိုအပ်နိုင်ကြောင်းဆက်လက်ပြောဆိုပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးတနင်္လာနေ့ကတော့ထိုးစစ်တွေရပ်ဆိုင်းဖို့အတွက်မြစ်ကြီးနားမြို့နဲ့တနိုင်းမြို့ကပြည်သူတွေကဆန္ဒထုတ်ပေါ်တောင်းဆိုခဲ့ပါတယ်ကချင်ပြည်သူတွေကထိုးစစ်တွေဆက်လက်ဖြစ်ပွားနေမယ်ဆိုရင်တပြည်လုံးပအဝင်တောင်းဆိုလာအောင်ဆက်လက်ဆောင်ရွက်ဖို့လည်းဆုံးဖြတ်ထားပါတယ်